ဂရင်းနိုင်ငံအတွက်တတိယချင်းဗနာယေးအကူအညီပေးရရေးဆွေးနွေးညင်တယ်မှုဂျမန်လွတ်တော်ကဒီကနေ့တခဲနဲ့မဲခွဲဆုံးဖြစ်လိုက်ပါတယ်အရေးပေါ်အကူအညီပေးရေးအစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့အစိုးရရဲ့ဆိုပြချက်ကိုအောက်လွှတ်တော်မှာထောက်ခံမဲ439မဲကန့်ကွက်မဲ119မဲကြားနေမဲ40နဲ့အတည်ပြုလိုက်တာပါဂရင်းနိုင်ငံအတွက်ဗနာယေးအကူအညီပေးရရမှာအများဆုံးထည့်ဝင်ထားတဲ့ဂျာမနီနိုင်ငံကဂရင်းနိုင်ငံအနေနဲ့အပြန်အလှန်အားဖြင့်အသုံးစရိတ်တွေဖြတ်တောက်ပြီးအခွန်အရေးတိုးမြင့်ကောက်ခံမှုတစ်လျှောက်လုံးတောင်းဆိုထားတာဖြစ်ပါတယ်ဂရင်းနိုင်ငံကတတလောပေးစရာရှိနေတဲ့အကျိုးတွေကိုပြန်ဆက်နိုင်အောင်ရေရိုချင်းငွေပေးဖို့နဲ့9နှစ်အတွင်းမှာတတိယအကြိမ်ဖြစ်3နှစ်ကြာကာလအတွက်ဒေါ်လာ94ဘီလီယံအကူအညီပေးရရေးဆွေးနွေးဖို့ဥရောပဗန္ဒာယေးဝန်ကြီးတွေမနေ့တုန်းကပဲသဘောတူထားကြတာပါဂရင်းနိုင်ငံရဲ့နိုင်ငံတကာကျွေးရှင်တွေကတောင်းဆိုထားတဲ့အတိုင်းချိုးချံချွေတိုင်ပြုရင်ပြောင်းလဲမှုတွေကိုဂရင်းလွတ်တော်အမတ်တွေမနေ့စောပိုင်းကအတည်ပြုခဲ့ပြီးနိုင်ပိုင်းအချာမှာပဲယူရိုငွေကြေးဖွဲ့ဝင်19နိုင်ငံကဗန္ဒာယေးဝန်ကြီးတွေဘက်ကတုံ့ပြန်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌရန်ကလော့ဒ်ဂျန်ကာကတော့ဥရောပဗဟိုဘဏ်ကိုဂရင်းနိုင်ငံကပေးစရာရှိနေတဲ့ဒေါ်လာ 4.6 ဘီလီယံကိုတနင်္လာနေ့မှာပြန်ဆက်နိုင်အောင်ရေရိုချင်းငွေပေးမယ့်အကြောင်းပြောဆိုခဲ့ပေမယ့်ဘလောက်ပမာဏပေးမယ်ဆိုတော့ကတော့ပြောမသွားပါဘူးဂရင်းနိုင်ငံအတွက်ဗန္ဒာယေးအကူအညီတွေရရှိလာတော့မယ့်အချိန်ထဲမှာပဲမကြာခင်ရက်တွေအတွင်းဝန်ကြီးချုပ်အလက်စစ်စီပါရက်စာလည်းသူ့အစိုးရဘက်ကိုပြန်လည်ဖွဲ့စည်းလိုက်မယ်လို့မျှော်လင့်နေကြပါတယ်